ဖိလစ်ပိုင်နိုင်ငံအလဲပိုင်းစီဘူးခရိုင်ကံယူရန်အလုံမှာတောက်ကြနေကကုန်တင်တင်မောတစည်းနဲ့တိုက်မိပြီးတော့နစ်မြုပ်သွားတဲ့ခီးတဲ့တင်တင်မောပေါ်မှာလိုက်ပါခဲ့ပြီးပျောက်ဆုံးနေတဲ့လူပေါင်း200ကျော်ကိုရင်းငုပ်သမားတွေကလိုက်လံရှာဖွေနေကြပါတယ်။ခီးတဲ့တင်တင်မောဟာကုန်တင်ပင်လယ်ကူးတင်မောနဲ့တိုက်မိပြီးတော့မကြခင်မှာနစ်မြုပ်သွားခဲ့ပါတယ်။လူပေါင်း26ယောက်တေဆုံးသွားပြီးဖြစ်တယ်လို့သိရပါတယ်။ရေအောက်မီတာ30လောက်မှာနစ်မြုပ်နေတဲ့တင်မောအတွင်းမှာပိတ်မိနေတဲ့လူအရေအတွက်အတိအကျတော့မသိရသေးဘူးလို့ဆိုပါတယ်။ကမ်းခြေဆောင်တပ်ဖွဲ့ရဲ့ကေဇေးကြီးဝန်ထမ်းတွေငါးဖန်းသမားတွေတခြားတင်းမောငယ်လေးတွေဘောကလူတွေကလူပေါင်း600ကျော်ကိုညအမှောင်လူအတွင်းမှာပင်လယ်ထဲကနေကေဇေးနိုင်ခဲ့ပါတယ်။နစ်မြုပ်သွားတဲ့ Saint Thomas Aquinas ခီးတဲ့တင်တင်းမောဟာခီးတဲ့နဲ့တင်းမောဝန်ထမ်း890ကိုတင်ဆောင်လာပြီးတော့တန်ချိန်11,000ရှိတဲ့ Supico Express အမှတ်9အမည်ရှိတဲ့ကုန်တင်တင်းမောနဲ့စီဘူးမြို့အနီးမှာတိုက်မိပြီးတော့နစ်မြုပ်သွားခဲ့တာပါ။တင်းမောတိုက်မှုဖြစ်ပြီးတော့ခီးတဲ့ရင်တင်မောရဲ့မာလိမှုကခီးတဲ့တွေကိုတင်မောဘော်ကနေစွန့်ခွာကြဖို့တတိပေးပြီးတော့나이ဝက်တွင်းမှာပဲတင်မောကနစ်မြုပ်သွားခဲ့တာလို့ဆိုပါတယ်။လူအများစုဟာအတက်ကဲအင်ကြီးတွေဝတ်ဆင်ပြီးတော့အမောင်တုတွင်းမှာပင်လယ်ထဲကိုခုန်ချပြီးတော့ထွက်ပြေးခဲ့ကြတယ်လို့ပြောပါတယ်။ခီးတဲ့တွေထဲမှာကလေးတွေနဲ့ရင်ခွင်ပိုက်ကလေးတွေအများပြားပါဝင်တယ်လို့လည်းဆိုပါတယ်ခင်ဗျာ။